မကွေးတိုင်းစလင်းမြို့နယ်မှာစစ်လေရင်တစ်စင်းပြတ်ကျခဲ့ပြီးလေရင်မှုတွေကတော့အသက်မသေးလျှောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေရင်ပြတ်ကျတဲ့နေရာမှာလည်းလုံခြုံရေးတွေနေရာယူထားတယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းစလင်းမြို့နယ်ကျူးဝင်းကြီးကျေးရွာအနီးကလေကွင်းထဲကိုဒီကနေ့ဖေဖော်ဝါရီ29ရက်မွန်းတက်7နာရီခွဲအချိန်ကစစ်တပ်တိုက်လေရင်တစ်စင်းပြတ်ကျမီးလောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြတ်ကျသွားတဲ့နေရာမှာလုံခြုံရေးတွေချထားပြီးလေရင်မှုကိုရဟတ်ရင်နဲ့ပြန်ခေါ်ဆောင်သွားတယ်လို့လည်းပြောပါတယ်။တိုက်လေရင်ပြတ်ကျတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ပြတ်ကျတော့ဒီလိုပြတ်ကျလေပြီးပြတ်ကျတယ်လို့ဟိုဟာပြည်လေရင်ပြန်တန်းလာရင်လည်းနေနေလေးနဲ့ဟိုပြတ်ကျတယ်မြေခွင်းနဲ့ဟို change to two job လို့အဲ့နေတော့မပြတ်ကျတော့ဘူး။လူကျေတို့သူကြသွားတယ်ဟိုမိဘလုံးနဲ့ထွက်လာတယ်ပေါ့နော်အဲ့လိုလေရင်နှစ်ပိုင်းပြတ်သွားတယ်နှစ်ပိုင်းပြတ်သွားပြီးအစိတ်စိတ်မှမဖြစ်သွားတယ
်လေရင်မီးလောင်ပြတ်သွားပြီမဲ့လေရင်မှုနှစ်ဦးကအသက်ရှင်လွတ်မြောက်ခဲ့ပါတယ်လက်ရှိအချိန်မှာပြတ်ကျတဲ့နေရာအနီးကိုစစ်တပ်နဲ့ရဲကလုံခြုံရေးယူထားတယ်လို့ဒေသခံတွေကပြောပါတယ
်မီးပြင်းချင်းလေးကတော့ဒီဟိုဒီလေမမပါလာတဲ့ကျွန်တော်တို့ဟိုဒီမောင်းနေသူတွေရောက်ကျွန်တော်တို့တော့ဟိုမင်းတို့ဟိုအမေဟိုရန်ဒီဟိုနဲ့ဒုညကတော့ကိုချပြကြလွတ်မြောက်သွားတယ်အဲလွတ်မြောက်တဲ့ခွာကိုကျွန်တော်ဒီအမေကျွန်တင်းလာတဲ့ကြခေါ်သွားတာမျိုးတွေလုပ်တယ်နောက်တော့ဟိုနေတွင်းကဒီရဲလို့ခွာလို့ဟိုစစ်တပ်ကနေစစ်တပ်လုံးကြီးယူထားတဲ့အနေထားမျိုးရှိပါတယ
်လေရင်ပြတ်ကျတဲ့နေရာအနီးမှာစစ်တပ်တိုက်ရင်253254255တက်တွေရှိပြီးပြက်ကြတဲ့အချိန်မှာမြေပြင်မှာကဲဆယ်ရေးတွေလုံနေတယ်လို့လဲဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလတုန်းကလည်းစကိုင်းတိုင်းစကိုင်းမြို့ရေမြက်ကြီးအင်းထဲမှာစစ်တပ်တိုက်လေရင်တစ်စင်းပြက်ကြခဲ့ပြီးလေရင်မှုလည်းတေဆုံးခဲ့ပါတယ်ခင်ဗျာ